ုတ်ကဲ့ပါမိုးတဲထံရေကြီးမှုတွေကြုံခဲ့ရတဲ့မန္တလေးတိုင်းဒေသကြီးမိုးကုန်းမြို့နယ်နောက်ပိုင်းမှာမြေပြူမှုဖြစ်ပွားရာကနေအ ਨੇ ဆုံးလူငါဦးတိတ်ဆုံးခဲ့တာဖြစ်ပါတယ်မြေပြူမှုကြုံခဲ့ရပြီးနောက်အနီးဝန်းကျင်ကမိသားစုတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ထားရတဲ့အကြောင်းမိုးကုန်းမြို့နယ်တိုင်းဒေသကြီးလှုပ်တော်ကိုရှင်လဲဦးစောတောင်းသိန်ကပြောပါတယ
်ပြည်ညာမျိုးကကျွန်တော်မနဲ့၄နိုင်လောက်ပေါ့နော်တပည့်ပြည်တော်အရှိအောင်ပြည်တင်ကြည့်ရမှာပါဆောင်ရောင်းလေးမှမတင်ထားတဲ့အိမ်ချုပ်ရင်ကျပါတယ်။အမေကလူကအိမ်ပြမှာဆုံးလို့ရှောင်ရှားသွားတဲ့အခြေအနေရှိပါလိမ့်။အတဲအိမ်မှာရှိတဲ့မိသားစု၅ယောက်ကတော့အကုန်အသက်ဆုံးသွားပါတယ်။အမျိုးသမီးတယောက်၊မျိုးသား၄ယောက်ပေါ့နော်။ကျောင်းသားအမေရောက်ပါပဲ။အိမ်ကြီးပေါ့20လောက်ကဆုံရတဲ့အိမ်ကြီးဖြစ်လို့ကျွန်တော်ဖယ်ရှားပြီးတော့သိတော်ရာမိသားစုကျွန်တော်တွားခေါ်အောင်နေပါတယ်။လူ80လောက်ကပြည်သူကြောင်းမှာဖြစ်တာပဲကိုနေပါတယ်။အိမ်ကြီး36ယောက်လောက်ပေါ့ခင်ဗျာ။
မိုးကုန်းမြို့နယ်ကတဲအုပ်စုအောင်သိလွင်ကျေးရွာမှာစွန်လ14ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးမန္တလေးတိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းဒီကနေ့မှာသွားရောက်တွေ့ဆုံပြီးကူညီထောက်ပံ့မှုတွေပေးအပ်ခဲ့တယ်လို့ဦးစောတောင်းသိန်ကပြောပါတယ်
။အခုမန္တလေးလူငယ်ပြန်ကနေကျွန်တော်တို့ရံမငွေတွေလာပြီးတော့ပေးအပ်ပါတယ်။လူအိမ်ဆောင်၃ပစ္စည်း၁၁မျိုးလာပြီးတော့ပေးအပ်ပါတယ်။ပင်ဆုံးမှုတွေတယောက်ကိုချုံးသိမ်းပါချင်းနေပါလေ။နိုင်ငံရပြီကြတော့၄တောင်၅တောင်အဲ့ဒီချင်းနေပါလေခင
်ဗျာ။လက်တလုံးမြေပြူမှုတွေဖြစ်ပွားနေတဲ့နေရာကတော့မန္တလေးမြို့ဝင်ဘီးတောင်ပိမြင့်စတဲ့နေရာတွေမှာဖြစ်ပွားနေပြီးနေအိမ်တချို့ကတော့ပျက်စီးမှုတွေရှိနေတယ်လို့ဦးစောတောင်းသိန်ကပြောပါတယ်။ဒီရက်ပိုင်းတွင်းမှာမိုးတဲထန်စွာရွာသွန်းပြီးလေပြင်းတိုက်ခတ်နေတဲ့အတွက်မြန်မာနိုင်ငံဒေသနှံ့ပြားမှာရေကြီးမှုနေအိမ်ပျက်စီးမှုတွေဖြစ်ပေါ်နေပါတယ်။ဒီကနေ့မနက်မှာကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွင်လေပြင်းတိုက်လို့အင်ဂျင်50နီးပါးပျက်စီးသွားတယ်လို့ကရင်ပြည်နယ်မွန်တိုင်းဒေသကြီးရဝန်ကြီးမင်းတင်ဝင်းကပြောပါတယ်
။ဒီကနေ့မှာမနက်ဆယ်နာရီလောက်ကဒေါ်လန်းကြီးရအုပ်စုဒေါ်လန်းမုံစုနဲ့ဒေါ်လန်းကော့တာဆိုတဲ့ရွာအိမ်38လုံးကလေပြင်းတိုက်ပြီးတော့အမိုးလေးလွေတဲ့အိမ်ကလွေနေအိမ်ပြူတဲ့အိမ်ကပြူသွားတယ်ပေါ့နော်။ဒေါ်လန်းတွက်ဆိုတာအခုကျွန်တော်ဆင်ကြီးပြင်ရပြီ။ဒီကနေ့မိမိမပြီးမနက်ပြန်ကျွန်တော်ကစားရေးစီးပြီးတော့ပို့မှာ။
ဒီကြရရတွေတုန်းကလည်းဖာပုံမြို့နယ်ဘက်မှာမိုးရွာရွေကြီးလို့အင်ဂျင်တချို့ပျက်စီးမှုတွေရှိနေတာကြောင့်ကရင်ပြည်နယ်ဆိုရဖွဲ့ကနေသွားရောက်ကူညီပေးဆောင်နေစေလို့ဝန်ကြီးမင်းသိန်းဝင်းကပြောပါတယ်။ရွေကြီးမှုကြောင့်မကွေးတိုင်းဒေသကြီးမှာလည်းစိတ်ကိုက်မှုတွေများနေပြီးရေဘေးဒုက္ခသည်တွေအများဆုံးရှိနေခဲ့တာပါ။အထူးသဖြင့်မကွေးတိုင်းဒေသကြီးစကူးမြို့မှာဒီနှစ်မှာဆိုးဆုံးရွေကြီးခဲ့ပြီးရေဘေးတဲ့လူတွေထောင်နဲ့ချီရှိနေတယ်လို့စကူးမြို့ရေဘေးကူညီပေးရေးဖွဲ့ဝင်ကုဖိုးထင်ကပြောပါတယ်။
ဒီကနေ့စပီးနီယာအိမ်မလုံးရောပါသွားတယ်။အိမ်ကလေးတယောက်ပြုတ်ကျတယ်ဆုံးတယ်။ဒီဝိတ္တဖတ်တဲ့ရောင်ပြားဒီပေါ်မှာရည်ရက်ဒီပေါ်မှာလို့တွေနေကြတယ်။တမျိုးလုံးတိုင်းတာဆိုမှရည်ဝိတ္တဖတ်အိမ်အောင်စု445စုလူ1800လောက်ရှိတယ်။ဒီတိုင်းကြည့်လို့ကြည့်ပါလား။ဒီနေ့ကအဆိုးဆုံးပါဘူ
း။ဆိုလာ9ရက်နေ့ကနေ73ရက်နေ့အထိမိုးဆက်မပြတ်ရွာသွန်းမှုကြောင့်မကွေးတိုင်းဒေသကြီးတွင်လူနေအိမ်63လုံးရေမြောခဲ့ပြီးလူရေ4000ကျော်ရေပေးလွတ်ရာရွှေ့ပြောင်းနေထိုင်နေရသလိုရေပေးသိပ်ပြည်သူတွေအတွက်တူးလင်စံရိတ်ခါ900စာထောက်ပပေးခဲ့ပြီးစုစုပေါင်းထောက်ပငွေ88သိန်းကျော်ထောက်ပပေးခဲ့တယ်လို့မကွေးတိုင်းဒေသကြီးဘေးအန္တရာယ်စီမံခန့်ခွဲရေးဌာနတာဝန်ရှိသူတွေကပြောပါရယ်။စကိုင်းတိုင်းဒေသကြီးဟုံးမလင်းမြို့နယ်တဝန်ဆက်ကျေးရွာမှာလည်းမိုးရွာသွန်းမှုကြောင့်အင်ဂျီတရာကျော်နှိမ့်ညုတ်ပြီးလူရေ1000ကျော်ရေပေးသိမ့်ခဲ့ပါတယ်။အလားတူရခိုင်ပြည်နယ်တွင်းမှာလည်းရေကြီးမှုကြောင့်လမ်းမဆက်သွေးရေပြတ်သားမှုတွေဖြစ်ပွားခဲ့တယ်လို့တောင်ပိုင်းဒေသတွေမှာရေကြီးမှုတံပိုပြီးတော့ခံခဲ့ရပါတယ်။ရှမ်းပြည်နယ်တီဘောမြို့နယ်နန့်လန်ကျေးရွာမှာလည်းမိုးတဲထန်စွာရွာသွန်းမှုကြောင့်နေအိမ်1200ကျော်ပျက်စီးခဲ့ပြီးရေပေးသိမ့်သူတွေထောင်ထဲချီရှိနေပါတယ်။စုံလာဆက်တဲ့နေ့ကနေဒီကနေ့အထိသခိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းအေရဝတီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်ရခိုင်ပြည်နယ်တွင်မိုးကြီးရေရှမ်းမှုကြောင့်ရေဘေးဒုက္ခသည်ဥယျာဉ်1000နီးပါးရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချသရေးဝန်ကြီးဌာနညွှန်ကြားရေးမှူးတော်သူလက်လက်ထုံးကပြောပါတယ်။ဘင်္ဂလားပင်လယ်အစွန်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရဲ့ရှင်ကြောင့်မြန်မာနိုင်ငံတနင်္ဂနွေလုံးမှာစုံလာ14ရက်နေ့အထိမိုးကြီးနေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကနေသတင်းထုတ်ပြန်ထားတယ်လို့မုံတိုင်းငယ်ရှင်ကြောင့်ဒေသတော်များများမှာမိုးကြီးနိုင်တဲ့အတွက်ရေပြင်းအန္တရာယ်သတိထားကြဖို့နဲ့အရေးပေါ်ပြောင်းရွှေ့နိုင်ရေးပြင်ဆင်ထားဖို့ဒုတိယဓမ္မရဥဟင်္ဒရီဖန်တီယူဥက္ကရာဖြစ်တာဝန်ယူထားတဲ့အမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကလည်းသတိပေးချက်ထုတ်ပြန်ထားခဲ့ပါတယ်ခင်ဗျာ။